ခိုင်ပြည်နယ်ကကိုရိုနာဗိုင်းရပ်စ်နဲ့စစ်ပွဲတွေနဲ့ပတ်သက်တဲ့အကြောင်းအရာကိုပြောပြပေးပါမယ်။ရခိုင်ပြည်သူတွေအတွက်ကြားရတဲ့သတင်းတွေကဝမ်းနည်းစရာပါ။ယောဂါကတစ်ဖက်စစ်ပွဲကတစ်ဖက်နဲ့ဘယ်နှစ်ရွာတွေကိုဝင်ပြီးပြစ်မလဲ။ဘယ်နေရာကနေအမြောက်နဲ့ပြစ်မလဲ။ပြည်သူတွေကယောဂါကိုကြောက်လို့အိမ်ထဲမှာနေနေရတဲ့အချိန်မှာအခုလိုလုပ်နေတာကတော့မကောင်းပါဘူး။ရခိုင်လူမျိုးတွေအကုန်လုံးကိုအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတာလား။သတ်မှတ်ထားရင်လည်းတရားဝင်ကြော်ညာပေးပါတဲ့။ဘာလို့လဲဆိုတော့ကိုကဘသူနဲ့မှမပတ်သက်ပဲဗလန်းကြီးပြည်သူတွေအသက်ခံနေရလို့ပါဗျာတဲ့နာမည်ကတော့လုံချုံရေးအပြမို့မပြောပြပေးနိုင်တဲ့လွတ်မပြေရခိုင်ပြည် Facebook အကောင့်ကနေပေးပို့လာတာပါရှင်အခုစားကလည်းရခိုင်ပြည်နေကပါပဲရခိုင်ပြည်မှာတရွာနဲ့တရွာဖြတ်တန်းသွားလာခင်တောင်ပြိနေကြပါပြီရဲရွာဥက္ကဋ္ဌတွေကလည်းသတင်းချက်လက်အမှန်တွေကိုအတိအကျမသိကြဘူးစံစီအတိအရွက်ကုန်ကျပစ္စည်းဈေးတွေကလည်းလေးစားအထိတက်နေတယ်လကားကြတာဆိုလို့တအိမ်ကိုနှာခေါင်းစီးတစ်ခုပါပဲလက်ကန်းခေါင်းရွက်ဈေးတွေကလည်းဈေးမရောက်ရတော့ပါဘူးဈေးရောက်ဖို့ရွာကနေထွက်လို့မရသလိုထွက်ရောက်ဖို့ကိုလည်းတခြားရွာတွေကိုဝင်လို့မရဖြစ်နေပါတယ်ရဲရွာဥက္ကဋ္ဌတွေကအစိုးရကကိုဗစ်အသိပညာပေးမှုတွေအရန်လိုအပ်နေပါတယ်ဒီအတိုင်းကြာရင်တော့မဖြစ်တင်တာတွေဖြစ်လာမှာကိုစိုးရိမ်ပါတယ်အစိုးရလူကြီးမင်းများကိုအသိပေးစေချင်ပါတယ်ဒါတွေကမြောက်ဦးမြို့နယ်မှာဖြစ်နေတာပါတခြားမြို့နယ်တွေမှာလည်းအခုလိုဖြစ်နေမယ်လို့ထင်ပါတယ်ဆိုပြီးမောင်ဖြူတန်း Facebook အကောင့်ကနေပေးပို့လာတာပါရှင်
။ကိုဘဝင်းချင်းကအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ်39 604 238 641ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
။ဒီတစ်ခါပြောမယ့် RFA ပေးစာကိုဆက်သွယ်လာတဲ့အကြောင်းအရာကတော့ကရင်ပြည်နယ်မြဝတီမြို့ကပါမြေရအမှုတစ်ခုအတွက်တရားရုံးကိုရောက်နေပါတယ်။တရားရင်ဆိုင်နေရတဲ့ကာယကံရှင်ကထိုင်းမှာအလုပ်လုပ်နေတာပါတရားရင်ဆိုင်တာတစ်နှစ်လောက်ရှိပါပြီအရင်တော့ကဒီကိုလာလို့ရပေမဲ့အခုချိန်မှာကိုဗစ်ကာလဖြစ်နေလို့ထိုင်းကလည်းခီးသွွာလာခွင့်တွေကိုကန့်သတ်ထားပါတယ်ပြစ်မိန်အောင်ပေးထားတာပါအဲ့ဒါကြောင့်မို့လို့စောင့်ပေးဖို့ပြောတာတရားသူကြီးကအမှုစစ်ဖို့အမိန့်ချလိုက်တာကြောင့်အခက်အခဲဖြစ်နေတဲ့အကြောင်းပြောလာတာပါရှင်ဒီဆန်ကတော့ရခိုင်ပြည်နယ်မင်းပြမြို့နယ်မှာတောင်သူတွေရဲ့နှွားတွေအခိုးခံနေရတဲ့ကိစ္စပါမင်းပြပေါတော်မြအူးနဲ့အဆက်ရွာတွေမှာတောင်သူတွေရဲ့နှွားတွေကတရက်ကို၄កောင်၅កောင်အထိခိုးခံနေရတာအခုဆိုရင်အကောင့်200ကျော်လောက်ရှိနေပါပြီဒီလိုသာခိုးခံနေရရင်တောင်သူတွေဘာလို့စားကြမလဲနှွားတွေအခိုးခံနေရတဲ့ကိစ္စကိုတိုင်မမဲ့မရလို့အထက်လူကြီးတွေသိစေချင်ပါတယ်ဆိုပြီးတောင်သူတယောက်ကပြောလာတာပါရှင
် RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Barmis ရဲ့ Facebook Messenger ကနေဖြစ်ဖြစ် barmis@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
မန္တလေးတိုင်းဒေသကြီးငတ်တယောက်မြို့မှာအလောင်းကစားဝိုင်းတွေများနေတဲ့အကြောင်းကိုဆက်သွယ်လာတဲ့စာကိုပြောပြပေးပါမယ်။ဂျင်ဖဲဝိုင်းအလောင်းကစားတွေကနေရာတိုင်းမှာရှိနေတယ်။ဂျင်ဝိုင်းဆိုရင်တမျိုးတည်းမှာတင်3ခုလောက်ရှိနေတယ်။လူငယ်တွေကလည်းအလုပ်လုပ်ဖို့တဲ့အဲ့ဒီနေရာတွေကိုပဲသွားကြတယ်။ဖောက်ထွင်းမှုဒူးဆဲမှုတွေကလည်းခဏခဏဖြစ်နေတယ်။ဒါတွေကိုလွှတ်တော်ကိုယ်စားလှယ်တွေနဲ့တပ်ဆိုင်ရာလူချင်းမင်းတွေဖြည့်ရှင်းပေးစေချင်ပါတယ်ဆိုပြီးဆက်သွယ်လာတာပါရှင်။ဒီတစ်ပတ်အတွက်ပေးစာပြန်စာကဏ္ဍအစီအစဉ်ကတော့ဒီလောက်ပါပဲ။နောက်ပတ်တွင်မှဘလို့အကြောင်းအရာတွေနဲ့ဘလို့စာတွေကိုတင်ပြပေးအောင်လဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါဦး RFA ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင် RFA ပရိသတ်တွေယောဂဘေးကနေကင်းဝေးနိုင်ကြပါစေရှင်